ဆာဝီအာရေဗျနိုင်ငံနဲ့အာရဗ်စော်ဘွားများပြည်အောင်စု UAE တို့ကိုအမေရိကန်ကစစ်အာဏာနဲ့လေကြောင်းကာကွယ်စနစ်တွေထပ်ပြီးပေးဖို့ဆွလွတ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဝေဖန်လိုက်ပါတယ်။အမေရိကန်တပ်တွေထပ်ပြီးဆွလွတ်ဖို့နဲ့စစ်လက်နက်တွေတိုးမြှင့်ပို့ဆောင်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာပါတီကြီးမျက်စလုံးပေါင်းနဲ့စစ်တော်မျက်စလုံးရဲ့ဆန္ဒကိုရှောင်ခွဲဖို့ထရမ့်အစိုးရအဖွဲ့ရဲ့နောက်ဆုံးကြိုးပမ်းမှုတစ်ရက်ဖြစ်ပြီးဒါကလက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုလှုပ်ဆောင်မှုသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ရေးဝန်ကြီးမတ်အက်စပါနဲ့ပူးတွဲစီးပွားရေးချုပ်ရဲ့အနှစ်ကြာဥက္ကဋ္ဌဂျိုးဆက်ဒန်ဖော့တိုကပင်တဂန်စစ်ဌာနချုပ်မှာတောက်ကြနေကြတာကြေညာလိုက်တာပါ။အခုလိုလှုပ်ဆောင်တာဟာကာကွယ်ရေးတဘောတဘာဝဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်ထဲ Sorry ရင်းနှံလုံငန်းနဲ့အတိုက်ခံခံခဲ့ရတယ်လို့သူတို့ရဲ့လေကြောင်းနဲ့ဒုံးစနစ်ကာကွယ်ရေးဆိုင်ရာအဆင့်မြင့်ရေးအတွက် Sorry နဲ့ Jury အရာရှိတွေပန်ချားစစ်ကို American ဘက်ကတုံ့ပြန်ဆောင်ရွက်ချက်တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးအက်စပါကပြောပါတယ်။ဆိုရင်ရန်လုံငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိသူဟာအီရန်ဖြစ်တယ်လို့လည်းအမေရိကန်ကစစ်ဆဲပေမဲ့အီရန်ကတော့ဒါကိုငြင်းဆိုပါတယ်။